အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့2020ပြည့်ပါတီစိုဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်အကြီးအထွေ၅သန်းပတ်ဝန်းကျင်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရပဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမယ်သူတွေလည်းရှိနေပါသေးတယ်။ဒီရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်တွေရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါသလဲ။သူတို့မဲပေးတဲ့အခါမှာဘယ်ချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖို့ရှိပါသလဲ။အမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖို့ရှိပါသလဲ။စာရာတွေကိုအခုဆွေးနွေးကမှနားဆင်ရပါမယ်။ The fifth pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေတယ်ဖြစ်သူဦးနေဝင်းနိုင်။ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ကိုနေဝင်နိုင်တဲ့မခင်လေးငယ် VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါခင်ဗျဟုတ်ကဲ့
ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဦးဆုံးကြိမ်းမဲပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေနော်အဲ့ဒီချိန်ကြမှာအသက်ပြည့်မယ်ဆိုတော့ကျွန်တော်တိထားသလောက်ဒီရွေးကောက်ပွဲမှာပထမဦးဆုံးကြိမ်းမဲပေးမဲ့လူရေအတွက်က၅သန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်တိထားတယ်အဲ့ဒါဟုတ်ပါလား
ဟုတ်ကဲ့ခင်ဗျာဟာကျွန်တော်တို့ဒီစီးရင်ထုတ်ပြန်တုန်းကတော့ကျွန်တော်၅တန်းမိမိရှိတယ်ပေါ့လေနော်ဥမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဟောပေါ့2020ဒီဇင်ဘာလအထိကိုသူကဟောပေါ့အဲ့ဒီလောက်အထိကိုသူကကောက်ထားတာပေါ့လေစီးရင်ကိုအဲ့တော့အခုကကျွန်တော်နိုဝင်ဘာလ10ရက်နေ့မှာလုပ်မယ်လို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရေးအတွက်ကတော့အနေနဲ့ရော့သွားနိုင်တဲ့အနေထားတော့ရှိလိမ့်မယ်လို့ထင်ပါတယ်ခင်ဗျ။အတူပဲမယ်လို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅တန်းလောက် first time voter 5တန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျ။ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျ။ဆိုတော့ဒီ၅တန်းဆိုတဲ့အရေးအတွက်ကမနည်းဘူးပေါ့နော်။ပထမဦးဆုံးကြိမ်မဲ့ပေးမဲ့လူကြီးအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးအရေးအတွက်လည်းပါလာမှာပဲ။မက်ခင်လင်းငယ်တို့ကကြတော့ရွေးကောက်ပွဲမှာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ခံခံတာအမျိုးသမီးတွေပိုပါဝင်လာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမကင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
ဟုတ်ကျွန်မတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါတယ်ရှင်အဲ့ဒီမှာတော့ကျွန်မတို့ဒီအမျိုးသမီးကြီးတော့မဟုတ်ဘူးဗောဒီတိုင်းရင်းသားဒေသတွေနောက်ဝေးရဲ့ဒေသတွေမှာဗောနော်ကျွန်မတို့ရဲ့စီမံချက်ဧရိယာမှာပါတဲ့ဒေသတွေမှာကျွန်မတို့ကမဲဆန္ဒရှင်ပညာပေးเออลงเลยสิเนี่ยก็ตินแน่นี่ลงทาบกูก็โควิดกาลาဖြစ်တဲ့အတွက်เออဒီ Facebook စာမျက်နှာတွေကနေပြီးနိုင်ငံသားအသိပညာပေးဟာရေလုပ်တယ်နောက်တချို့ Zoom meeting နေနဲ့ဒီ data မှာရှိတဲ့လူတွေကိုတင်နန်းပေးသူတို့ကနေတစင်စင်းပွားတာမျိုးတွေလုပ်တယ်ရှင်အဲ့ဒီမှာအမျိုးသမီးကတော့အနည်းဆုံးတင်နန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့เนาะဒါမျိုးတွေလုပ်ထားပါတယ်အဲဒီ first time voter ကတော့အသက်အရွယ်အရာ first time voter လို့အခုစည်းရင်းထုတ်ဝင်မယ်တကယ်တမ်းကျမတို့ဒီတွေ့လေးလာတွေ့ရှိချက်တင်နန်းနေရအတွေ့အကြုံကြီးရအဝေးလံခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကမှတ်ပုံတွေမရှိထားဘူးမရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015မှာလည်းမဲမထည့်ရတဲ့လူတွေပေါ့နော်သူတို့လည်းဒီ2020မှာတော့မင်းထင်နိုင်မှုကျမတို့တင်နန်းနေရတဲ့ဆင်အဲဆွဲဆောင်နေပေါ့နော်နောက်ပညာပေးတယ်အဲ့ခါသူတို့တွေလည်းဒီ first time voter အုပ်စုတွေမှာတော့ပါ
တာပါတာဟုတ်ဒါစိတ်ဝင်စားစရာပဲအသက်ပြည့်တာကြောင့်မို့အသက်အရွယ်ကြောင့်မို့လို့ပထမဆုံးကြိမ်မဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲငကိုယ်တုံးကအချိန်ဒီအကြောင်းကြောင့်မဲမပေးခဲ့ဘူးတဲ့လူတွေဒီလဲပဲဒါပထမဆုံးကြိမ်မဲပေးမဲ့လူစီးရင်ထဲမှာပါတော့တာဖြစ်တာပေါ့လေဆိုတော့ကိုနေဦးနိုင်ဒီအခြေအတွက်ကမနေဘူးဗျာမနေဘူးဆိုတဲ့အခါကျတော့ဒီပထမဆုံးကြိမ်မဲပေးမဲ့လူတွေမဲပေးကြဖို့မဲယုံကိုသွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့ပြောနိုင်ပါလဲ
အဲကျွန်တော်တို့ဒီကိစ္စကတော့ဒီမိုကရေစီကိစ္စဖြစ်သွားတာပေါ့လေနော်ကျွန်တော်တို့ဒီမိုကရေစီလို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်တွေပါဝင်ရမယ်လူတိုင်းကြီးများရှိတယ်လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတော့အဲကိစ္စလိုမျိုးဖြစ်ပါတယ်ခင်ဗျတကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကကျွန်တော်တို့တကယ်ကိုများတဲ့အီအတွက်ဖြစ်ပါလားအဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုလေးတွေကကျွန်တော်ရှောင်းရှောင်းသွားတာပေါ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter ကအမအရေးကြီးတဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်။ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီတကြိမ်မဲပေးပြီးတော့လို့ရှိရင်လေသူတို့ကနောက်လာမယ်လာမယ်ရွေးကောက်ပွဲတွေမှာအစဉ်ဆက်မဲပေးကြမယ်သူတွေဖြစ်တယ်။အဲဒါကြောင့်မလို့ first time တည်းကိုကသူတို့ကဒီမဲပေးတဲ့အနေထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကြလို့ရှိရင်မဲကိုအစဉ်ဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီဒီမိုကရေစီပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့တို ုမျိုးအားနည်းနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မဲဆိုတာဘာကြောင့်ပေးရလဲဒါမျိုးတွေမတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတ်တနည်းသက်တနည်းသက်ကြီးသွားတာနဲ့မြတ်ကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပို့ကိုကျွန်တော်တို့ကအထောက်အပံ့မဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျဟု
တ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ဆိုလိုတာကတော့ဒီရွေးကောက်ပွဲမှာမဲပေးတယ်ဆိုတာကမဲပေးရုံတစ်ခုတည်းတင်မဟုတ်ပါဘူးဒါဒီမိုကရေစီကိစ္စဖြစ်တယ်ကျွန်တော်တို့ဒီမိုကရေစီခိုင်မာအားကောင်းဖို့လုပ်နေတဲ့အခါမျိုးမှာလူတိုင်းနေပါဝင်ဖို့လိုတယ်သူတို့ဒီလူငယ်တွေပါဝင်ခြင်းအဖြစ်အောင်ကြလို့ရှိရင်လည်းအစဉ်ဆက်ကျွန်တော်ပါဝင်လာနိုင်တာဖြစ်တာပေါ့နော
်ဟုတ်ကဲ့ပါခင်ဗျမကင်လင်းရဲ့ရောဒီပထမဦးဆုံးချိန်မဲပေးဖို့အကျိုးဝင်သူတွေမဲပေးဖို့ကိစ္စသည်ဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်အရေးပါတယ်လို့မြင်ထားပါသလဲ
ဟုတ်ကဲ့ဒီနိုင်ငံသားတွေမဲပေးဖို့ကတော့ဒီကျွန်တော်တို့အနေနဲ့ကတော့ပထမချိန်မဲဖြစ်ဖြစ်ပဲအခုမဲပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲပေးစည်းစင်တာပါပဲဒါပေမဲ့ဒီ theory တွေနောက်ဟိုပေါ့ယူဆချက်ဒီအရာ first time ဗုဒ္ဓအရာဘာတွေအတွက်အရေးကြီးလဲဆိုရင်ခုနလိုနိုင်ငံရေးအလှည့်အပြောင်းကိုလည်းဖြစ်သွားနိုင်တယ်ပေါ့ခုနလိုနိုင်ငံရေးပါတီရဲ့အနေနဲ့ဆိုရင်တချို့အာဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတခုခုပေါ့ဒါမှမဟုတ်လည်းတခုခြားခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်တက်နိုင်ထားခဲ့ရင်အနိုင်ရတဲ့ပါတီကပဲဆက်ပြီးနိုင်မှုအလားအလာရှိတယ်ပေါ့သို့တော့ first time ဗုဒ္ဓရဲ့ result ဟိုရလက်ကဒါသူတို့ဆန္ဒမတိရသေးဘူးဆဲအခါမှာဒီဒီအတိုက်အခံပါတီခေါ်မလားပေါ့နော်ဒီ
နောက်ထပ်ပါတီတစ်ခုခုပေါ့
အပြတ်အသတ်မနိုင်ထားသေးတဲ့ပါတီတွေကဒီ first time ပုံစံရဦးစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ရွေးကောက်ဝင်နိုင်ဘာလုပ်မယ်ဆိုတာတွေများစွာဖြင့်မဲဆွယ်လေးရှိရေပေါ့ဒါကြောင့်ဒီ first time ပုံစံတွေကဒီရွေးကောက်ဝင်ရလက်အတွက်လဲသူတို့ကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေထားမှာရှိ
တိတ်ကိုရေးပါတယ်သူစားပဲဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်းနိုင်ကြီးကိုနေဝင်းနိုင်တို့တိထားသလားဟိုကကိုနေဝင်းနိုင်တို့ကဒီမဲဆန္ဒရှင်နေနေပညာပေးတာထိစပ်တာတွေရှိနေတဲ့အခါကျတော့ကျွန်တော်ဒီနေရာမှာစိတ်ဝင်စားတာဒီပထမဦးဆုံးချိန်မဲပေးမဲ့လူငယ်တွေလို့ပဲကျွန်တော်ဆိုကြပါစို့ဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြံပြင်းကိုနေဝင်နိုင်လို့ဘယ်လိုသိထားလဲ
အဲဒီဟာကကျတော့ကျွန်တော်တို့၃မျိုးလောက်တော့ဖွဲ့ပြီးတော့မှပြောရမယ်ခင်ဗျနည်းနည်းရှင်းရှင်းဝေးပြောရမလားမသိဘူးခင်ဗျဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စု၃စုပေါ့လေပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံရေးကိုစိတ်ဝင်စားတယ်မဲဘယ်လိုပေးရမလဲဆိုတာလည်းသိတဲ့အုပ်စုနောက်တစ်ခုကကြတော့ကျွန်တော်တို့နိုင်ငံရေးကိုစိတ်ဝင်စားတယ်ဒါပေမဲ့မဲဘယ်လိုပေးရမလဲဆိုတာမသိတဲ့အုပ်စုဘာတွေမဲပေးရမလဲဆိုတာမသိတဲ့အုပ်စုနောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံရေးကိုလည်းစိတ်ဝင်စားဘူးမဲဘာကြောင့်ပေးရတယ်ဆိုတာလည်းမဲပေးတဲ့စနစ်လည်းတော်တော်မတိဘူးဆိုတဲ့အုပ်စု၃စုကျွန်တော်တို့တွေ့နေတာလေးတွေတွေ့ရပါတယ်ခင်ဗျအဲ့တော့ဒီ၃စုထဲမှာနိုင်ငံရေးလည်းစိတ်ဝင်စားတယ်ကျွန်တော်တို့ဒီပါဝင်လဲပါဝင်မယ်မဲလဲပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နည်းနေသေးတယ်ခင်ဗျအဒီအထူးဖြစ်မျိုးကြီးပြကြီးမှာပေါ့လေရှမ်းပြည်မှာပြောမယ်ဆိုရင်ကျွန်တော်တို့မျိုးကြီးအမချိုင်းတုံတို့ချက်လေးတို့အဲ့ဒီလောက်ကလူတွေပဲကျွန်တော်တို့ကမဲပေးတော့စိတ်ဝင်စားတယ်ကျန်တဲ့လူငယ်တော်တော်များများကြတော့ကျွန်တော်တို့ကနှုတ်ဆုထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပေးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျအဲ့တော့ဒီကောင်လေးတွေကအခုဒါဒါလေးတွေဆင်ခွန်မှုတွေပေါ့လေကျွန်တော်တို့ကပြန်တူပြဖြစ်ချင်တာပေါ့အဲ့တော့ကျွန်တော်ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့တငယ်ချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးတယ်ဆိုတဲ့ဟာမျိုးတို့ကျွန်တော်စင်ပွားလှုပ်သွားချင်တာပေါ့လေ
ဒါ
ပေမဲ့လို့လည်းကျွန်တော်တို့မှာစင်ခုံမှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းခွန်ကျွန်တော်တို့အကြံပြင်းပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မင်းဘယ်လိုပေးရမလဲဆိုတဲ့အုပ်စုကနေတယ
်
ကျွန်တော်တို့မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီအထဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမယောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ့
တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကအော်ဗော voter education တွေလောက်ရတာလွယ်တယ်ကျွန်တော် training ဖိတ်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဖြစ်ပါတယ်ခင်ဗျကျွန်တော်တို့ဒီဟိုကအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်သူတို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှကျွန်တော်တို့တော်တော်လေးကိုဟောဗောဆင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျမကင်လင်းငယ်တို့ကကြတော့ဒီအမျိုးသမီးမဲဆန္ဒရှင်တွေအဓိကဆိုတဲ့အခါကြတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကရောမကင်လင်းငယ်ဘယ်လိုရှိသလဲရွေးကောက်ပွဲကိုစိတ်ဝင်စားကြရလား
อ่าโอเคดีအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ချင်းသို့တော်လည်းသူတို့စိတ်ဝင်စားဗိမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနည်းတာပေါ့ဥပမာရွေးကောက်ပွဲရှိရစားတည်တယ်သို့တော်အဲ့ဒီမှာခုနအိမ်အလုံးမအားတာမဲရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတဲ့ဟာမျိုးဆိုတုံတန်မသွားတာမျိုးတွေရှိတယ်အထူးသဖြင့်ဒီ pre back ဖြစ်တဲ့ဒေသတွေမှာဆိုရင်အမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နည်းတယ်ပေါ့နော်မျိုးပေါ်မှာကတော့ခုနဒီပုံမှန်အခြေအနေရှိရပေါ့နော်ဒီစာဝတ်နေရေးလည်းအရန်မလုံးပန်းအောင်ဘာညာဆိုရင်တော့အမျိုးသားရဲ့အမျိုးသမီးရဲ့မခွဲထားဘူးပေါ့မဲရတော့ပေးကြပါတယ်ဒီအရန်ဝေးလံခံပြားရဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေက အဒီမခုနဆရာပြောသွားသလိုပဲမသိလို့မပေးရတွေလည်းရှိတယ်တချို့ကလည်းသိပေမဲ့လည်းပဲမပေးနိုင်ဘူးပေါ့ဒါပေမဲ့ကျမတို့ဒီဖြစ်စေတင်တာကတော့မြို့ပေါ်မှာပဲဖြစ်ဖြစ်ဝီလန့်ခေါင်ပြားတဲ့နေရာတွေရပဲဖြစ်ဖြစ်ပရိဘက်ခဖြစ်တဲ့လူတွေပဲဖြစ်ဖြစ်ဒီရွေးကောက်ပွဲမှာအဓိပ္ပာယ်ရှိတဲ့မဲပေးခြင်းဖြစ်ဖြစ်စေတင်ပါတယ်အဲဒီမဲရွေးကောက်ပွဲနေ့မဲထည့်ရမယ်ဟေးဆိုမဲယုံသွားပြီးတော့မဲယုံပေါက်ဝရောက်ခါမှာဘဲတစ်ခုဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့စိတ်ထင်တဲ့ဟာတစ်ခုပြေးပြီးမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအဓိပ္ပာယ်ရှိရှိနဲ့ဖြစ်စေခြင်းနဲ့အဲ့လိုမျိုးဖြစ်ဖို့တော့ကျမတို့တွေလည်းစူးစမ်းနေတယ်ဒီတဖြည်းတဖြည်းရောဆက်စူးစမ်းအောင်ပါရှင်အခုလက်ရှိရွေးကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီရွေးကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော်အော်ဒီတချို့ကဒီမဲပေးခြင်းအရာရောမှုတိတ်မသိရဲ့လူအနေထားတွေလည်းတွေ့ရပါတယ်ရှင်
နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီရပ်ဖက်လူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့ဆိုတော့အဲ့ဒီလိုဆွေးနွေးတဲ့နေရာမှာဘာများသိခဲ့ရလဲမသိဘူးကျွန်တော်အဓိကဒီနေရာမှာမေးချင်တာကဒီပထမဆုံးချိန်မဲပေးမဲ့လူတွေဟလာအသက်ပြေလို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့အခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ဘက်ကဘာတွေလုပ်ထားတယ်လို့ကိုနေဝန်ထမ်းတို့သိထားလဲ
အဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီတွေ့ဆုံပွဲမှာလဲပေါ့နော်ကျွန်တော်တို့ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုအကြောင်းလုံးဟာပေါ့ link တင်လို့ပေးချင်တာကလေကျွန်တော်တို့ mail ပေးခွင့်ရရှိဖို့အတွက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ဗာလဲလို့ပြောလို့ရှိရင် message ထဲမှာကိုယ့်နာမည်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေဒါကအရေးကြီးဆုံးအချက်ဖြစ်ပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 25ရက်နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ်14ရက်အထိပေါ့ကျွန်တော် August လ9ရက်အထိသူကထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခွန်မှုရှိနိုင်တာကဗာလဲလို့ပြောတဲ့ခါမှာအရင်တုန်းကဒီ message ထဲမှာပါဝင်ခဲ့ဖို့တဲ့လို့ရှိတယ်ခုနဆက်မခင်လေးရေပြောထားတဲ့မှတ်ပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မှတ်ပုံတင်မရှိလို့သွားပြီးတော့မှ message ထဲမှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝေးလိုက်ခေါင်ဖျားတဲ့နေရာမှာတော့မဟုတ်ဘဲနဲ့ရန်ကုန်တိုင်းဒီနာကြီးဒလမှာပေါ့လေနော်အဲ့လိုဒလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဟုတ်ဖက်တမ်းမှာတင်ပေးကျွန်တော်တို့ဒီ labor law ပေါ့နော်ကျွန်တော်တို့ဒီဥပဒေအလုပ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှ interview တွေသွားတဲ့အခါမှာဘာတွေ့ရလဲလို့ပြောတဲ့အခါမှာအလုပ်သမားတော်တော်များများတို့ဒီမှာဒီမှာနေထိုင်တဲ့လူတော်တော်များများမှာမှတ်ပုံတင်ရှိမနေကြဘူးခင်ဗျာမပေါ်တယ်မရှိတဲ့ခါကျတော့သူတို့သွားမပြောရင်မဲလဲပေးဖို့ဆိုတာဝေးတယ်မဲစင်းထဲမှာပါဖို့တော့မသိသွားမပြောရကြတဲ့အနေအထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှင်နဲ့ပြည့်ပြီလို့ပြောတဲ့ခါမှာမပုံတင်ရှိပြီဖြစ်စေမရှိပြီဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗျဒီဆက်ရှင်နဲ့ပြည့်ပြီပြတာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပုံတင်တန်းရတဲ့အနေအထားမျိုးလိုမရှိနေဘူးကျွန်တော်တို့ကလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်မှာမပုံတင်ရှိပြီဖြစ်စေမရှိပြီဖြစ်စေကျွန်တော်တို့ကဆက်ရှင်နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှသက်ဆိုင်ရာရဲ့ကြေးကော်မရှင်ကိုတွားပြီးတော့မှမဲစင်းဟာပေါ့ကိုယ့်ရဲ့ပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီမဲစင်းထည့်ပေးဖို့အတွက်ကိုကျွန်တော်တွားပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်စင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မဲပေးခွင့်ရမှာပေါ့လေနော်
ဟုတ်ကဲ့ပါ
အဲ့တော့သူကမပုံတင်ရှိမှမဲစင်းနဲ့ပါမှာမဟုတ်ပဲနဲ့ session ကြီးပြည့်တယ်ဆိုတဲ့ထောက်တာတစ်ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံသုံးနဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဟုတ်ကဲ့
ပါဟုတ်တော့ကျွန်တော် Yoga Back Commission ကတော့July 25ရက်နေ့ August 9ရက်နေ့သူတို့ဆောင်ရွက်ပေးမှာဖြစ်ပါတယ်ဒါလေးကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဆိုတော့ Marketing ရဲ့ရောဒီ Commission ဘက်ကလှုပ်ထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနဲ့ပြောထားတဲ့ပြင် Marketing ရဲ့လို့ထပ်တိထားတာဘာများရှိသလဲဒီလူတွေမဲပေးပိုင်ခွင့်မဆုံးရှုံးအောင် Commission ဘက်ကဘာတွေများအခိုင်အမာလှုပ်ထားပါလဲ
ဟုတ်လို့ပါမဲစင်းကအရေးကြီးတာတော့မဲစင်းရေပေါ့နော်မဲစင်းရဒီပြီးခဲ့2015မှာလဲမဲစင်းနဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေမဲစင်းရမခိုင်မာဘူးလို့မဲစင်းနဲ့မပါဘူးမျိုးစုံရှိအောင်ဒီရွေးကောက်ပွဲကော်မရှင်ကအခု2020မှာတော့မဲစင်းကိုတော်တော်အားစိုက်လုပ်ထားတွေ့တယ်ရှင်နောက်တစ်ခုကအရင်အားဆိုရင်ကျမတို့ကမဲစင်းရအိမ်နောင်စုရအောင်အခြေခံလုပ်တဲ့အခါမှာအိမ်နောင်စုရရှိရမျိုးနယ်မှာပဲကိုယ့်နာမည်ကမဲစင်းပါတယ်ပေါ့နော်ဒီရွှေပြောင်းတွေများတယ်ပြည်တွင်းရွှေပြောင်းတွေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုပ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်နေနေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့ကိုယ့်အိမ်နောင်စုရရှိရရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်မဲစင်းဆိုလည်းအမှားပဲဆရာရဲ့အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်နောင်စရာဆိုလည်းယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲရွေးကောက်ပွဲကာလလောက်ဒီနေလောက်တဲ့လူတွေဆိုသူတို့စည်ရင်ထည့်ထားကောက်စင်ကာလပေါ့နော်အဲ့လိုကောက်သွားတာတွေ့ပါတယ်ဒါပေမဲ့အခုကဲ့ရင်တော့ဘယ်လိုလာမလဲဆိုတော့ကျမတို့တစ်ချက်စောင့်ကြည့်ပြီး
ဟုတ်ကဲ့ဆိုတော့အတန်းပြင်းပြောနိုင်တာတော့မဲဆန္ဒရှင်စင်ပြုစုတဲ့နေရာမှာအရင်အကြိမ်တွေထက်တော့နည်းနည်းပိုပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပိုပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးရှောင်းတော့စူးစမ်းပြီးကောက်ထားတာတော့တွေ့ပါတယ်
ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ဒီပထမဆုံးချိန်မဲပေးမဲ့မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြမ်းတရားဖြင့်တို့ဟလာဘဲပါတီဘဲကိုယ်စားလှယ်ကိုမဲပေးမလဲလို့တို့စဉ်းစားကြတဲ့အခါမှာအဓိကဘဲအချက်ကိုမူတည်ပြီးတော့စဉ်းစားကြတယ်လို့ကိုနေဝင်နိုင်လို့တည်ထားတယ်
ဟုတ်ကဲ့ဒီနေရာဒေသတစ်ခုနဲ့တစ်ခုတော့တူမှာတော့
ပ
မဟုတ်ဘူးခင်ဗျ။ဟိုပါပေါ့နော်။ဟိုရန်ကုန်တိုင်းဒေသကြီးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ် candidate တွေကိုပို့ပြီးတော့မှအလိုရှိကြတယ်ပေါ့လေ
။ဟုတ်ကဲ့
။ဒါကြောင့်လဲလို့ပြောတဲ့အခါမှာကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်တယ်ပေါ့လေ။ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international migration ကိစ္စမျိုးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေအဓိကထားပြီးတော့မှလောက်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လိုချင်တဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်။ဥပမာလူငယ်ဖြစ်ရမယ် international standard အနေနဲ့ဟောပေါ့ဟောကျွန်တော်နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့မှလှုပ်လှုပ်နိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြောလို့ရှိရင်ကျွန်တော်တို့သဘာဝပတ်ဝန်းကျင်ကိစ္စပေါ့လေအခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းတွေခုတ်တဲ့ကိစ္စဆို movement တွေလှုပ်ကြတာပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှိရင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကပိုစိတ်ဝင်စားတယ်လူဝင်မဲ့လို့လည်းကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီ national နယ်ဖက်မှာရှိတဲ့ကျွန်တော်တိုင်းနာဒေသမှာရှိတဲ့ဒီလူတွေလူငယ်တွေကကြတော့ကျွန်တော်တို့ပုံစံတစ်မျိုးခင်ဗျအဓိကသူတို့ကကြတော့ livelihood struggle ကို young struggle လုပ်နေကြတာသူ
တို့ကတမူဝန်ကြောင့်အဓိက
ဟုတ်တယ်ဘဝအတမူဝန်အကြောင်းတော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုပုံကိစ္စမျိုးတွေပြလို့ရှင်နေမီဒေတာလုံခြုံရေးကိစ္စမျိုးတွေပြလို့ရှင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလုပ်ကန်ခွလိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ကပို့ပြီးတော့မှအလိုရှိကြတာပေါ့အဲ့တော့ security လို့ပြောတဲ့လုံခြုံရေးကိစ္စတွေမှာသူတို့က
ဟိုလိုလ
ားဟိုပို့ပြီးတော့မှလုပ်ပေးနိုင်တယ်အဲ့တော့ကျွန်တော်မြင်တာကတော့ဘယ်ပါတီကိုထောက်ခံနေရလို့တော့မဟုတ်ပဲねဒီတစ်ခေါက်ကတော့ကျွန်တော်မြင်တာလေသူတို့ကဒီကိုယ်စားလှယ်တွေရဲ့ဟာဘော qualification ပေါ့ကျွန်တော်တို့အရင်ကနေအရင်ချင်းတွေကိုပို့ပြီးတော့မှလေးထားလာကြတာကိုကျွန်တော်တို့ဟာဟိုမြင်လာရတယ်ခင်ဗျအဲ့တော့မြင်လာတော့သူတို့ကဒီ message စီးရုံးနဲ့အခါမျိုးမှာပဲဖြစ်ဖြစ်ကျွန်တော်တို့ဘလိုမျိုးလဲဟောကျွန်တော်တင်တဲ့မှာတော့မှဟိုဘလိုဆွေးနွေးကြတယ်လဲဆိုတော့ရုပ်ောက်ပွဲလူငယ်ရစိတ်ပြတ်တယ်ပေါ့နော
်
ဘာလို့လဲလို့ပြောတဲ့အခါမှာသူတို့စီလာတဲ့ဟိုကိုယ်စားလှယ်လောင်းတော်တော်များများတော့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြတဲ့နိုင်ငံကြီး topic တော်တော်များများတတိယ game ပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြရတယ်ပေါ့လေအောက်လုံးထိုးကြတယ်ဟိုကျွန်တော်တို့
ထိုးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးတုံးထိုးနေတာပေါ့တကယ်တော့လူငယ်တွေမျိုးမန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော်တို့ negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေစီကနေကျွန်တော်တို့ကြားရတဲ့အတန်လေးတွေဖြစ်ပါတယ်ခင်
ဗျဆိုတော့မကလေးငယ်မျိုးသမီးမဲဆန္ဒရှင်တွေကရောအကြံပြန်အဖြစ်ပါတီကိုရွေးတာမှာကိုယ်စားလှယ်ကိုကြည့်တာမှာဘယ်အချက်ကိုအဓိကထားပြီးတော့ရွေးချယ်မဲပေးဖို့စဉ်းစားကြတယ်လို့သိထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျမတို့စဉ်းစားရတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေအရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးတွေကိုမဲမဆွဲပေးနေပါစေပေါ့နော်ဒီအမျိုးသမီးတွေနေတူပါတွေ့ကုံသေးနှုံးလိုဟာမျိုးတွေနောက်အကလေးတွေကြောင်းသွားတဲ့ကိစ္စမျိုးတွေနောက်ကက်မီကယ်မပါတဲ့ပေါ့နော်ဒီအစားအသောက်လုံးချုံဖို့ဟာမျိုးတွေအဲ့လိုဟာမျိုးတွေ
ဒီရေကင်းရှင်းတဲ့တန်ရှင်းတဲ့အစားအစာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်အဲ့လိုဟာမျိုးတွေကိုဒီအဲမူဝါဒရေးချပြီးလုပ်ပေးမယ်လို့ခရီးပေးတဲ့လူတွေရှင်တော့အမျိုးသမီးမဲအမဲဆန္ဒရှင်ရဲ့မဲရောရမှာပဲရှင
်ဟုတ်ကဲ့
သို့တော်လည်းကျမတို့နိုင်ငံရဲ့လက်တလော့အခြေအနေပေါ့နော်ကျမတို့ကဗုဒ္ဓ education လည်းပေးတဲ့အခါကျတော့အာဒီကျမတို့ပြီးတဲ့အခါမှာကျမတို့နိုင်ငံကဒီမဲအများဆုံးသူအနိုင်ရတဲ့ဆန္ဒဖြစ်တယ်ဆိုကျမတို့ကလူကိုအရင်ချင်းကိုပဲကြည့်ပြီးမဲပေးဖို့ကျမတို့ကပညာပေးရတယ်အဲတကယ်ကိုယ်ကိုလုတ်ပေးမဲ့လူရွေးပါသို့တော်လည်းပဲဒီ observation နဲ့ဒီပိုင်းလုတ်တဲ့အခါကျကျမတို့လေးလာတွေ့ရှိချက်အရာအာပြဿနာလည်းဘာလဲဆိုဒီမဲဆက်စီယုံမှုအခွင့်အရေးကိုလည်းကြက်ကြက်ပြက်ပြက်မရဘူ
း
လူရင်းရှိရွေးတော့ပွဲဝင်မဲ့ကိုယ်စလဲကိုနိုင်ရပြည်သူလူထုရှိကိုသတင်းစကားရရောက်အောင်ကြည့်ရအောင်မပေးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေတယ်ပြီးရခါမှာခုနဆရာနေဦးနိုင်ပြောသားသလိုပဲအများစုကကိုပါလုတ်ပေးမယ်ဆိုတာမျိုးကိုပြောတာတဲ့ခုနပါတီကိုပဲနောက်ခံပြူပြီးပါတီကိုမှဒီလူပုဂ္ဂိုလ်အရှိန်အဝါပဲအသုံးပြုပြီးမဲဆွဲတာမျိုးကများတယ်ပေါ့နော်အဲနောက်အဲ့ဒါတော့နောက်ရွေးကောက်ပွဲမှာမဲထည့်တဲ့လူတွေကလည်းခုနလိုဝင်မဲ့အဲကိုယ်စလဲလောင်းရှီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲထည့်တဲ့ကိုယ်စလဲဘလူးဆိုတာမှအောင်မသိတဲ့အခါမှာကျမတို့နိုင်ငံလက်ရှိချင်းကတော့ပါတီကိုပဲကြည့်ပြီးတော့မဲချက်တွေတော့များနေတော့မှာပဲရှင
်ဟုတ်ကဲ့ခင်ဗျာဆိုအခုလက်ရှိကကျွန်တော်တို့ကပထမဦးဆုံးကြီးမဲပေးမဲ့မဲဆန္ဒရှင်တွေရဲ့အခမ်းအနားတို့ရဲ့ရေးပါမှုအကြောင်းပြောလို့တစ်ဖက်မှာလည်းမဲမပေးရေးဆိုတဲ့လှုံ့ဆော်စည်းရုံးလှုပ်ရှားမှုကလည်းပဲရှိနေတယ်ဆိုတော့ဒီမဲမပေးရေးလှုံ့ဆော်စည်းရုံးလှုပ်ရှားမှုကအဓိကအားဖြင့်ပထမဦးဆုံးကြီးမဲပေးမဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုနေဝင်နိုင်
ဟုတ်ကဲ့ခင်ဗျာဟိုပါပေါ့ကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ောက်ပွဲဆိုတာဘာလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကတော့ဒါကသူတို့အတွက်ဟိုပါပေါ့ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစေတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့ခါမှာလည်းပဲကျွန်တော်တို့ကဟိုပါပေါ့လေဟိုလူတိုင်းကတော့သူ့အယူဆနဲ့သူ့အသွေးခေါ်နေတဲ့ကျွန်တော်တို့ပြောကြတာမျိုးတွေရှိတာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလူတော်ကိုယ်စားလေ represent လို့ပြောတဲ့ကိုစားပြုရမယ်လူတော်ကိုယ်စားလေကတကယ်ကိုစားမပြုဘဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့ခါမှာစိတ်ပြက်ပြီးတော့မှယူရမယ်လူမရှိလို့မဲမပေးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟိုကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ကထင်တယ်ပြီးတော့မှကျွန်တော်ဒီမိုကရေစီဟိုသွားတဲ့လမ်းကြောင်းတွေပေါ်မှာပေါ့လေကျွန်တော်တို့ချင်းနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ကထင်တာပေါ့ဘာလို့လဲလို့ပြောတဲ့အခါမှာကျွန်တော်ရုပ်ောက်ပွဲမှာကကြတော့ဟိုဘသူမှဆလိုတာဗျာကျွန်တော်မဲပေးပြီးဖြစ်စေမဲမပေးပြီးဖြစ်စေနိုင်တဲ့လူနဲ့ရွေးမခမ်းတဲ့လူဆိုတာကျွန်တော်ရှိပြီးသားပဲအဲ့တော့ကျွန်တော်တို့ရဲ့မဲမပေးလိုက်ခြင်းကကိုလူချင်းတဲ့သူဟိုတို့ဒီမဟုတ်တကယ်ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရာမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့လက်နာမှုလို့ကျွန်တော်တို့အများအမ်းပြောပါတယ်ပေါ့နော်အဲ့တော့ကြာမလို့ကျွန်တော်တို့ဒီကျွန်တော်ဆိုအများရင်ဟိုပြောလို့ရှိကြတယ်ကျွန်တော်လည်းဟိုတချို့ကြတော့ဟိုပေါ်လာလာပြောကြတယ်အဲ့ဒါပါလဲလို့ပြောတဲ့အခါမှာကျတော့ကျွန်တော်ကပြောတယ်ဥမာလူ၃ယောက်ယူကောက်ပဲဝင်နေ၃ယောက်ထဲမှာနံပါတ်၁တယောက်ကသူကညာတက်တယ်ဒုတိယတယောက်ကညာလဲညာတက်တယ်အရက်လဲတောက်တယ်မူးလဲဆဲတက်တယ်နောက်ဆုံးတယောက်ကညာလဲညာတယ်အရက်မူးပြီးတော့မှဆဲတယ်ပြင်တော့မှရိုက်လဲရိုက်တက်တယ်ပေါ့နော်ဒီ၃ယောက်ရှိတယ်ဒီ၃ယောက်ထဲမှာကျွန်တော်တို့ဘယ်ဆန္ဒရှင်မင်းကြီးလိုက်ဘယ်သူကြိုက်လဲဆိုရင်ကျွန်တော်ဘယ်သူမှမကြိုက်ဘူးခင်ဗျာဒါပေမဲ့လို့လဲဒီ၃ယောက်ထဲကနံပါတ်၃တယောက်ဖြစ်တဲ့ညာတယ်မူးတယ်ရိုက်တယ်ဆိုတဲ့လူနိုင်သွားခဲ့လို့ရှိရင်ကျွန်တော်တို့တက်ကပို့ပြီးတော့မှဆိုးကျိုးတွေကပိုများမယ်ပေါ့အဲ့ဒါကြောင့်ဒီ၃ယောက်ထဲကမကြိုက်ပြီမကြိုက်တော့ညာလည်းပဲကျွန်တော်တို့ကဟောပေါ့ဟောညာတက်တဲ့လူလောက်ကိုမဲပေးမယ်ဆိုရင်တော့ကျွန်တော်နည်းနည်းတက်တာတာပေါ့လို့ကျွန်တော်ဥပမာအငြင်းနဲ့ပေးလို့ရှိတယ်ခင်ဗျာတင်တယ်မှာဒါကတော့ကျွန်တော်ဘာကြောင့်မဲပေးတင်တယ်လဲဘာကြောင့်နုဖို့မလုပ်တင်တယ်လဲဆိုတဲ့ဟို message ကိုကျွန်တော်ကပေးတာဖြစ်ပါတယ်ခင်ဗျဒီခုရုပ်ကောက်ပွဲဝင်မဲ့လွတ်တော်ကိုစီလေးကိုပြောတာမဟုတ်ဘူးဒါကကျွန်တော် example တင်တယ်ကျွန်တော်နော်ဟိုဘာကြောင့်မလို့တင်တယ်လဲကျွန်တော်အမြဲတမ်းတင်မဲမှာပြောတဲ့ဟာလေးကျွန်တော်ဒီမှာအဆွေးမေးတင်ပြရတာပါခင်ဗျ
ဟုတ်ကဲ့ပါ
နားလည်မှုလဲမှာဆုံးလို့ပါ
ဟုတ်ကဲ့ပါမကလင်ငယ်အနေနဲ့ရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလို့ရှောင်းမှုကဒီပထမဦးဆုံးကြည့်အဓိကအပြင်ပထမဦးဆုံးကြည့်မဲပေးမဲ့မဲဆန္ဒရှင်ပဲပေါ့ဘယ်လိုရိုက်ခတ်မှုရှိတယ်လို့နားလည်ထားလဲ
ဟုတ်ကဲ့ရှင်ဒီ no မဲမပေးရေးဆိုတာကျမတို့အခြေခံဥဖွဲ့စည်းပုံအခြေခံဥပဒေမှာကိုကအဲမဲမပေးခြင်းတဲ့လူကမပေးဘဲနေလို့ရရဲဆိုတာပါတဲ့အတွက်ဒီ no ဘုတ်လုံးမယ်ဆိုလို့ရှင်လည်းဒါသူ့အခွင့်အရေးလို့ပဲပြောလို့ရပြောရမှာပေါ့နော်သို့တော်လည်းဒီကျမတို့ကငါဆရာနေဦးနိုင်ပြောသွားတယ်လို့ပဲဒီရွေးကောက်ပွဲဆိုတဲ့ယဉ်ကျေးမှုတစ်ခုကိုဖြစ်လာအောင်ကအဲကျမတို့တည်ထောင်ခဲ့အခုကျမတို့နိုင်ငံရွေးကောက်ပွဲယဉ်ကျေးမှုကမရင်အရင်ကိုဟိုမရင်ကျက်လေးရဲ့အခါကျတော့ဒီစိတ်ပျက်စရာရတော့ကြုံတွေ့ရအောင်ပါပဲသူတို့အဲ့ဒါကြီးစိတ်ပျက်ပြီးကျမတို့ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီယဉ်ကျေးမှုကိုချိနဲ့အားနဲ့အောင်ပေါ့နော်ရွေးကောက်ပွဲယဉ်ကျေးမှုအားနဲ့အောင်လုပ်လိုက်မယ်ဆိုရင်အဲလာမယ့်အနာဂတ်သမိုင်းမှာဒီကျမတို့ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လှုပ်ရှားဖွယ်ရွေးကောက်ပွဲရလာပေါ့ပို့အနှံ့ဝေးမယ်လို့ကျမထင်တယ်နောက်တစ်ခါဒီဒါပေမဲ့လည်းအခုလက်ရှိအခြေအနေရဒီအဲစိတ်လှုပ်ရှားပြီးအသေးပဲပြီးသွားတဲ့ရွေးကောက်ပွဲတွေဖြစ်လာဖို့မဲထဲတဲ့လူတွေနဲ့ဆန္ဒပေးခြင်းလာဖို့အတွက်ကတော့ရင်ဒီတာဝန်ရှိတာကတော့ရွေးကောက်ပွဲကော်မရှင်ရောမဲဆန္ဒရှင်ရောနောက်နိုင်ငံရေးပါတီတွေရောအားလုံးမှာအားကောင်းမှုလူတွေရှင်အဲ့တော့နိုင်ငံရေးပါတီတွေကလည်းရွေးကောက်ပွဲမှာမဲထဲတဲ့လူတွေမဲထဲခြင်းလာအောင်ဒီအတိုက်ခံဆိုလဲအတိုက်ခံအလျောက်เนาะဒီအသီးဝင်ရှင်တိုင်းမဲ့ပါတီဆိုလဲရှင်တိုင်းမဲ့ပါတီအလျောက်ကိုခုနတိုင်းရင်းသားဒေသရယ်ဆိုလဲတိုင်းရင်းသားဒေသရယ်ပါတီအလျောက်ကပြည်သူလူထုရဲ့စိတ်ဝင်စားမှုဆွဲဆောင်နိုင်မှုလေလိုပါတယ်ရှင်အဲ့တော့ဒီရွေးကောက်ပွဲတစ်ခုကောင်းမွန်တဲ့ဟာဖြစ်ဖို့ဆိုလို့ရှင်အဘက်ဆုံးပေါ့เนาะဒီပြည်သူတွေရောနောက်အရက်ဖက်အဖွဲ့လှုံ့ဆော်ရဲ့လူတွေရောနိုင်ငံရေးပါတီတွေရောကျင်းပပေးတဲ့ကော်မရှင်တွေရောပေါ့เนา
ะဟုတ်ကဲ့
အားကောင်းမှုလူမယ်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအော်ဆွေးနွေးပေးတဲ့မခင်လင်းငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ဆရာ
ကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
The fifth pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်နဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လင်းငယ်တို့ပါဝင်ဆွေးနွေးသွားကြတာပါကိုဗစ်ကာယောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညဒိုင်းလီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနာဆင်ကြည့်ရှုတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်အင်ကာညပါကြော်ရှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ